သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SPS A World of Difference You're with SPS Burmese on mobile, online and on radio.
Mobile, online and radio ပေါ်မှာသင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်သောရရှင်မြတ်ချစ်သည်မင်္ဂလာဖျာဖျာနှင့်ပြည့်စုံတော်မူကြပါစေခင်ဗျာဒီနေ့ဩဂတ်လ24ရက်အင်္ဂါနေ့မြန်မာပိုင်းစီစဉ်များကို SPS Radio မှစတင်အသံလွှင့်နေပါရခင်ဗျာဒီနေ့စီစဉ်များကိုကျွန်တော်ကျော်ထွန်းအောင်ခေါ် Terrell Aung ကတင်ဆက်သွားမှာဖြစ်ပြီးယနေ့ပါဝင်မည့်အစီအစဉ်များမှာတော့စိုက်ပျိုးရေးဗီဇာအသစ်ကဩစတြေးလျမှာအမြဲနေထိုင်권အတွက်လမ်းကြောင်းပေးဆိုတဲ့ဆောင်းပါအရေးချင်းပြည့်မီနေပြီဖြစ်တဲ့ကျွမ်းကျင်လှုပ်သားများဩစတြေးလျကိုအလင်းမြန်ဗီဇာရရန်လှုပ်ဆောင်ပေးမယ်ဆိုတဲ့ဆောင်းပါဩစတြေးလျမှာဌာနေတိုင်းသားများအခွင့်မသာမှုများကိုနားလည်ခြင်းဆိုတဲ့ဆောင်းပါနဲ့နေမျိုးတွေကို migrant တွေဆွဲဆောင်ဖို့အထောက်အကူပေးမယ်အစီအစဉ်ဆိုတဲ့ဆောင်းပါတို့ဖြစ်ပါတယ်ဒီနေ့ကောင်းကြီးပိုင်းသတင်းတွေကတော့ New South Wales COVID ကူးစက်မှုအသစ်အနည်းငယ်ကျဆင်းAmerican တောင်ပိုင်းရေကြီးမှုလူ20ကျော်သေဆုံးမြန်မာပြည်၌စားဝတ်နေရေးခက်ခဲမှုကြောင့်ကြောက်ကတ်ထုတ်ရောင်ယခုချိန်ကစပြီးသတင်းများကိုကျွန်တော်ကြော်ထုတ်အောင်ကစတင်ဖတ်ကြားပါတော့မယ်ညူဆာဝေးကိုဗစ်ကူးစက်မှုအသစ်အနည်းငယ်ကျဆင်းယူဆာဝေးပြည်내အတွင်းကိုဗစ်ကူးစက်ခံရသူအသစ်953ဦးကိုမှတ်တမ်းတင်ခဲ့ပြီးသေဆုံးမှုလုံးဝမရှိပါဘူးပြည်내ဝန်ကြီးချုပ် Gladys Berejiklian ကပြည်내သည်ခံမှန်းထားသည့်ထက်တပတ်စောပြီးပထမအချိန်ဆေးထိုးသူ6သန်းရှိတာကိုမှတ်တမ်းတင်ခဲ့တယ်လို့ဆိုပါတယ်ကာဝစ်ဆေးအပြည့်အဝထိုးထားသောလူများသည်စက်တင်ဘာလမှအပိုလွတ်လပ်မှုရရှိလိမ့်မယ်လို့သူမကပြောဆိုပါတယ
် I'm so pleased and grateful that New South Wales has already hit the 6 million jabs. Our team had conversations this morning about what's possible now because we've hit that milestone and I look forward to making that announcement on Thursday
of New South Wales ကာဝစ်ဆေးထိုးတာ6သန်းပြည့်မှတ်ကိုရရှိနေပြီဖြစ်တာကြောင့်ကျွန်မအလွန်ဝမ်းသာပြီးကျေးဇူးတင်ပါတယ်ကျွန်မတို့ရဲ့အဖွဲ့သည်ယခုမှတ်တိုင်ကိုအမည်နိုင်သည့်ဖြစ်နိုင်ခြေများကိုဆွေးနွေးခဲ့ပါတယ်။ကာဝေးဆေးထိုးထားတဲ့လူတွေကိုစက်တင်ဘာကနေအပြေးဝလုံနိုင်မဲ့အစီအစဉ်များကိုဒီကြားသားပတိသို့မဟုတ်တောက်ကြနေမှာကြေညာပေးဖို့ကျမမျှော်လင့်ပါတယ်။ဘာလို့လဲဆိုတော့ကျမတို့ချမှတ်ထားတဲ့ပြစ်မှတ်ရရှိလို့ပါ။ကျောင်းတွေရဲ့ပုံစံကဘလို့ပုံစံမျိုးလဲဆိုတာကိုကျမရှင်းပြပါမယ်။ညူဆာဝေးရှိလူဦးရေရဲ့60ရာခိုင်နှုန်းခန့်သည်၎င်းတို့ရဲ့ပထမဆုံးဆေးထိုးတာကိုရရှိထားပြီး32ရာခိုင်နှုန်းသည်အပြေးအဝကာဝယ်ဆေးထိုးပြီးသားဖြစ်ပါလိမ့်အမေရိကန်တောင်ပိုင်းရေကြီးမှုလူ20ကျော်သေဆုံးအမေရိကန်တောင်ပိုင်းတန်နစီပြည်နယ်အလယ်ပိုင်းမှာမကြုံစဘူးမိုးသီးထန်းစွာရွာသွန်းခဲ့တဲ့နောက်ရေကြီးရေရှမ်းမှုကနေတနင်္ဂနွေနေ့အထိအနည်းဆုံးလူပေါင်း22ဦးသေဆုံးခဲ့ပြီးဒါဇင်နဲ့ချီပျောက်ဆုံးနေသလိုနေအိမ်တွေလည်းအများကြီးပျက်စီးခဲ့ပါတယ်။ဒူးသေးချေထိခိုက်မှုတွေပါကြုံခဲ့ရတဲ့အခြေအနေနဲ့ပတ်သက်လို့စိတ်မကောင်းဖြစ်ရကြောင်းတနင်္ဂနွေနေ့မှာပဲသမ္မတဂျိုးဘိုင်ဒန်ကပြောဆိုလိုက်ပြီးအစိုးရကကူညီဖို့လည်းပြောလိုက်ပါတယ်။စနေနေ့ကရေလျံမှုကြောင့်လမ်းတွေ၊ဆဲလ်ဖုန်းတာဝါတွေ၊တယ်လီဖုန်းလိုင်းတွေပျက်စီးကုန်တဲ့အတွက်အဆက်အသွယ်ပြတ်တောက်နေပါတယ်။ရေဘော်ကေစီလှုပ်သားတွေကတအိမ်တက်တအိမ်ဆင်းလိုက်လံရှာဖွေအကူအညီတွေပေးနေရတယ်လို့ရေကြီးတဲ့ဒဏ်အပြင်းထန်ခံရတဲ့ Humphrey KI ကျောင်းကျမ်းမာရေးတာဝန်ခံကပြောဆိုပါတယ်။ Nashville မြို့အနောက်ဘက်မိုင်60လောက်အကွာမှာရှိတဲ့ဒီဒေသမှာနေထိုင်သူလူဦးရေက2000နီးပါးရှိပါတယ်။ရေတက်တာသိပ်မြန်တဲ့နေရာတွေမှာပျောက်ဆုံးနေသူအများပြားရှိနေတယ်လို့လည်းဒေသခံရေတပ်ဖွဲ့ကပြောဆိုပါတယ်။ခရိုင်အရေးပေါ်စင်တာ Facebook စာမျက်နှာမှာတော့ရေကြီးလို့ပျောက်ဆုံးနေသူတွေရဲ့အမည်စာရင်းတွေကိုဖော်ပြထားပါတယ်။ဒီဒေသမှာစနေနေ့က 24နာရီမပြည့်ခင်မှာပဲမိုးရေကျင်း18လက်မအထိတက်ခဲ့ပါတယ်ဒီမိုးရွာသွန်းမှုကတန်နစီအလဲပိုင်းဒေသတစ်ခုလုံးကိုဆိုးဆိုးဝါးဝါးထိခိုက်စေခဲ့တာဖြစ်ပြီးတနင်္ဂနွေနေ့မှာတော့ရေကျသွားပြီးရေလွှမ်းခံရတဲ့ဒေသတစ်ခုလုံးအမိုက်တွေကားအဖြစ်တွေအိမ်နဲ့လုပ်ငန်းတွေကအဖျက်စီးတွေနဲ့ပြည့်နေခဲ့ပါတယ်။ရေနဲ့သေဆုံးရသူတွေရဲ့အလောင်းတချို့ကိုလည်းတွေ့ရှိခဲ့ပါတယ်။မြန်မာပြည်မှာစားဝတ်နေရေးခက်ခဲမှုကြောင့်ကြောက်ကထုတ်ရောင်းမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစီးပွားရေးကျက်တမ်းမှုအလုတ်ကန်ရှားပါးမှုစားဝတ်နေရေးမပြေလည်မှုတွေကြောင့်ခန္ဓာကိုယ်ထဲကကြောက်ကပ်ကိုယ်တောင်ထုတ်ရောင်းမှုကြိုးစားနေသူတွေရှိလာနေပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးအချိန်6လကျော်ကြာလာချိန်မှာတော့ငွေကြေးခက်ခဲလွန်းလို့ကြောက်ကပ်ကိုယ်ရောင်းကျင်ပါတယ်ငွေကြေးကြောင့်ကြောက်ကပ်ကိုယ်လှူကျင်ပါတယ်ဆိုပြီးအသက်သွေးမျိုးစားကြမ်းမဆက်သွေးရမယ်ဖုန်းနံပါတ်တွေကိုပြီးခဲ့တဲ့ဇူလိုင်လအတွင်း Facebook လူမှုကွန်ရက်ပေါ်မှာကြော်ညာခဲ့သူအနည်းဆုံးလူ20ထက်မနည်းရှိခဲ့ပါတယ်။ COVID ကရောဂါကာလရှည်ကြာလာတဲ့ဒဏ်ကိုခံနေရတဲ့ပြင်စစ်အာဏာသိမ်းမှုဒဏ်ကိုပါခံနေရတဲ့မြန်မာနိုင်ငံမှာတစ်နေ့လုံးမှတစ်နေ့စားတဲ့လူတွေသာမကအတတ်ပညာနဲ့အသက်မွေးတဲ့လူလက်တန်းစားတွေအတွင်းမှာပါအလုတ်လက်မဲ့ဖြစ်သူတွေများလာနေပါတယ်။စေအာနာသိမ်းပြီးနောက်ပိုင်းစီးပွားရေးကျဆင်းမှုကြောင့်အချက်တဲတွေရင်ဆိုင်ရတဲ့အခြေခံလူဒန်းစားထဲမှာတောင်သူလယ်သမားတွေလည်းပါဝင်နေပါတယ်။အေယာဝတီတိုင်းဝါခေမမြို့ကလယ်သမားတဦးဖြစ်သူကိုပြိတ်စုံဦးကလည်းလယ်လုပ်ငန်းတွေအဆင်မပြေလို့တခြားလုပ်ငန်းကူးပြောင်းဖို့အရင်းနှီးရအောင်ကြောက်ကရောင်းဖို့ဆုံးဖြတ်ထားတယ်လို့ဆိုပါတယ်။စစ်တပ်အာနာသိမ်းပြီးနောက်ပိုင်းအချက်တဲတွေပိုကြီးမားလာတာကြောင့်ကိုပါဝင်းချင်းကလူရေစီမှာအကူကြီးတောင်းဖို့မဖြစ်နိုင်သလိုရောင်းချဖို့အိမ်မြေပါဝင်တန်ဖိုးရှိပစ္စည်းတွေလည်းမရှိတော့တာကြောင့်အစားပြန်မရနိုင်တဲ့ကြောက်ကပ်ကိုထုတ်ရောင်းဖို့အထိစဉ်းစားလာကြတာလို့လည်းပြောဆိုကြပါတယ်ဗစ်တိုးရီးယားရဲ့ကိုဗစ်ကူးစက်မှုအခြေအနေအသက်16နှစ်နဲ့အထက်ဗစ်တိုးရီးယားများသည်ကိုဗစ် -19 ကာဝယ်ဆေးကိုပုံထူးနေဩဂတ်လ25ရက်မှကြိုတင်မှာယူနိုင်မှာဖြစ်ပါတယ်။ပြည်내သည်ဒေသအလိုက်ကူးစက်မှုအသစ်50ကိုမှတ်တမ်းတင်ခဲ့ပြီးစုစုပေါင်းကူးစက်ခံရသူ522ယောက်ရှိခဲ့ပါတယ်။ပြည်내ဝန်ကြီးချုပ်ဒန်နီယယ်အန်ရူးစ်ကအသက်16နှစ်မှ39နှစ်ကြားအတွက်ကြိုတင်မှာယူမှု8သိန်းကျော်ရှိလိမ့်မယ်လို့ပြောကြားခဲ့ပါတယ်။ American ဒုသမရကမာလာဟဲရစ်နဲ့စင်ကာပူဝန်ကြီးချုပ်မြမအချက်တဲတွေဆွေးနွေးအရှေ့တောင်အာရှခီးစဉ်နဲ့စင်ကာပူကိုရောက်ရှိနေတဲ့ American ဒုသမ္မတကမာလာဟဲရစ်ကမြန်မာနိုင်ငံဒီမိုကရေစီပြန်လည်တည်ဆောက်ရေးမှာနိုင်ငံတကာအသိုင်းအဝိုင်းအနေနဲ့မဖြစ်မနေကူညီဖို့လိုအပ်တယ်ဆိုတာကိုစင်ကာပူဝန်ကြီးချုပ်နဲ့ဆွေးနွေးခဲ့ပါတယ်ပြည်ရင်းမှာရောပြည်ပနိုင်ငံတွေပါလူအခွင့်အရေးတိုးပြီးလေးစားလိုက်နာဖို့ American ပြည်ထောင်စုကအလေးနဲ့ထားပါတယ်ဒီနေ့အစည်းအဝေးမှာမြန်မာနိုင်ငံရဲ့အချက်တဲတွေကိုဝန်ကြီးချုပ်နဲ့ဆွေးနွေးပါတယ်လို့စင်ကာပူဝန်ကြီးချုပ်လီစိန်လောင်းနဲ့အတူပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဒုသမ္မတကမလာဟဲရစ်ကပြောဆိုသွားပါတယ်မြန်မာနိုင်ငံဒီမိုကရေစီပြန်လည်တည်ဆောက်ရေးအတွက်နိုင်ငံတကာအသိုင်းအဝိုင်းရဲ့အရေးပါတဲ့အခမ်းအနားအကြောင်းကိုလည်းဆွေးနွေးခဲ့တယ်လို့ဒုသမ္မတဟဲရစ်ကထည့်သွင်းပြောဆိုပါတယ်။အင်ဒိုပစိဖိတ်ဒေသကိုလွတ်လပ်ပွင့်လင်းတဲ့ဒေသတစ်ခုဖြစ်ရေးမျှော်မှန်းချက်တွေကိုဝန်ကြီးချုပ်လီဆွန်လောင်းနဲ့ဆွေးနွေးပြောဆိုခဲ့တဲ့အကြောင်းဒုသမ္မတဟဲရစ်ကအလေးနဲ့ပြောဆိုပါတယ်။ရှေ့တောင်အာရှဒေသတွင်းအမေရိကန်ပြည်ထောင်စုရဲ့ဂတိကဝတ်တွေကိုအလေးနဲ့အထားပြောဆိုတဲ့အချိန်ထဲမှာပဲတောင်တရုတ်ပင်လယ်အရေးနဲ့ပတ်သက်လို့ရေကြောင်းသွားလာမှုတွေမှာစီမင်းအခြေခံတဲ့နိုင်ငံတကာစနစ်တရက်ထားရှိရေးကိစ္စကိုဒုသမ္မတဟဲရစ်ကဝန်ကြီးချုပ်လီဆွန်လောင်းနဲ့ဆွေးနွေးခဲ့ပါတယ်ကပ္ပဦးစီဦးဆောင်နိုင်ငံဖြစ်တဲ့ American ပြည်ထောင်စုအနေနဲ့ဒါကိုအလေးနဲ့ထားတယ်လို့ဒုသမ္မတ Harris ကပြောဆိုသွားပါတယ
် SBS
This is SBS Radio
ဝေလဲနှုတ်မှာတော့ Australian Dollar ကိုမြန်မာကျပ်ငွေ1188ကျပ်ရပြီး American Dollar ကိုမြန်မာကျပ်ငွေ1644ကျပ်ရရှိပါတယ်ဩစတြေးလျဒေါ်လာဟာအမေရိကန်90စင်နဲ့ညီမျှပါတယ်။ မနေ့ပြန်ဩစတြေးလျတိုက်မှာရှိတဲ့မြို့ကြီးများရဲ့မိုးလေဝသခန့်မှန်းချက်ကတော့ဆစ်ဒနီမြို့မှာအပူချိန် 18 ဒီဂရီစင်တီဂရိတ်ရှိမှဖြစ်ပြီးမိုးတစ်ဖြောင်းနှစ်ဖြောင်းရွာသွန်းနိုင်ပါတယ်မဲလ်ဘန်မြို့မှာအပူချိန် 14 ဒီဂရီစင်တီဂရိတ်ရှိမှဖြစ်ပြီးမိုးတစ်ဖြောင်းနှစ်ဖြောင်းရွာသွန်းနိုင်ပါတယ်ဘရစ်ဘန်မြို့မှာအပူချိန် 22 ဒီဂရီစင်တီဂရိတ်ရှိမှဖြစ်ပြီးနေသာမှာဖြစ်ပါတယ်ပတ်မြို့မှာအပူချိန် 25 ဒီဂရီစင်တီဂရိတ်ရှိမှဖြစ်ပြီးနေသာမှာဖြစ်ပါတယ်အက်ဒလေးမြို့မှာအပူချိန် 15 ဒီဂရီစင်တီဂရိတ်ရှိမှဖြစ်ပြီးမိုးတစ်ဖြောင်းနှစ်ဖြောင်းရွာသွန်းနိုင်ပါတယ်ဟိုဘတ်မြို့မှာအပူချိန်12ဒီဂရီစင်တီဂရိတ်ရှိမှဖြစ်ပြီးမိုးတိမ်သားများရှိမှဖြစ်ပါれ။ကင်မရာမြို့မှာအပူချိန်13ဒီဂရီစင်တီဂရိတ်ရှိမှဖြစ်ပြီးမိုးတိမ်သားများရှိမှဖြစ်ပါれ။ဒါဝင်မြို့မှာအပူချိန်34ဒီဂရီစင်တီဂရိတ်ရှိမှဖြစ်ပြီးများသောအားဖြင့်နေသာမှဖြစ်ပါれ
။ဤတွင်သတင်းများကိုကြီးညာလို့ပြီးပါပြီခင်ဗျာ။
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ